ဒီမိုကရေစီစံနှုန်းနေနဲ့မကိုက်ညီတဲ့ဥပဒေပုံမှားတွေကိုပြင်ဆင်နိုင်မယ်ဆိုရင်တော့2019ခုနှစ်အတွင်းမှာလွတ်လပ်စွာဆန္ဒထုတ်ဖော်ရေးသားခွင့်လိုအခြေခံလူ့အခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝရဖို့မျှော်လင့်တယ်လို့လူ့ခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းရသားစုရလက်ထက်ပြည်နယ်တိုင်းအစိုးရအဖွဲ့လွတ်တော်နဲ့စစ်တပ်ကနိုင်ငံရေးလူ့ခွင့်အရေးလှုပ်ရှားတောင်းဆိုသူသတင်းသမားတွေကိုနိုင်ငံတော်အကြီးအကဲပြက်စီမှုနဲ့ဆန္ဒထုတ်ဖော်မှုတွေနဲ့တရားစွဲဆိုထောင်ချတာတွေအများပြားရှိခဲ့တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းကထုတ်ပြန်လိုက်ပါတယ်ပြည်စုံကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့2018ခုနှစ်အတွင်းတုန်းကနိုင်ငံရေးဝေဖန်ရေးသားမှုတွေပါဝင်တည်င်းရေးသားဖော်ထုတ်မှုတွေအပေါ်မှာအစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်ဘက်ကရေးသားတဲ့သူတွေကိုဆက်သွယ်ရေးပုံမှန်ဥပဒေနဲ့တရားစွဲဆိုမှုပေါင်းက53ဦးရှိခဲ့ပါတယ်ဒါအပြင်တက်ကြွလှုပ်ရှားသူ22ဦးအပါအဝင်တည်င်းသမားတွေကျောင်းသားနိုင်ငံရေးသမားပေါင်းအနည်းဆုံးလူအယောက်32ဦးကိုတော့နိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်905ခါဝေးနဲ့ဖမ်းဆီးတရားစွဲဆိုခဲ့ပြီးတော့တိုင်းရင်းဒေသတွေကတိုက်ပွဲတွေရပ်ရည်အပါအဝင်ပြည်တွင်းငြိမ်းချမ်းရေးတောင်းဆိုဆန္ဒပြခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူလူခွင့်တောင်းဆိုသူပေါင်း124ဦးကိုတော့ငြိမ်းစုစီပုံမှန် 18-19-20 ရို့နဲ့တရားစွဲဆိုထောင်ချပါတယ်တစ်ဆက်ထဲမှာပဲသတင်းမီဒီယာတွေနဲ့ရိုက်တာသတင်းတောင်2ဦးအပါအဝင်သတင်းသမားတွေကိုတော့ဆက်သွယ်ရေးဥပဒေပုံမှန်နိုင်ငံတော်အကြီးအကဲပြက်စီမှုနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုအပါအဝင်ရာဇသက်ကြီးပုံမှန်တွေနဲ့ထောင်နဲ့နှစ်ရှည်ချမှတ်တာတရားစွဲဆိုနေတာတွေရှိခဲ့ပါတယ်ဒီလိုမျိုးအယက်သားအစိုးရလက်ထက်နိုင်ငံသားတွေရဲ့အခြေခံလူခွင့်ရေးဒီမိုကရေစီစံနှုန်းတွေနဲ့မလျော်ညီမညီညွတ်တဲ့ဥပဒေပုံမှန်တွေနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချနေတဲ့အပေါ်ဒီမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ရဲ့ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ
်ဒီထဲမှာဆိုရင်ထူးထူးခြားခြားဒီ2018ခုနှစ်မှာသတင်းမီဒီယာတွေကိုတရားစွဲတဲ့နေရာမှာကျန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကနေပြီးတော့11 media ကိုတရားစွဲတာပေါ့လေငန်းငါခါကွင်းနဲ့အရင်က media တွေဆိုရင်စက်တွေကြီးဥပဒေလိုအခြားဒီရိုက်တာဆိုရင်လည်းဒီနိုင်ငံလူ့အဥပဒေလိုစတဲ့ဖြစ်နေဆွဲတာပေါ့သူတို့ကတော့ဒီသူ့ရဲ့ရေးသားမှုတစ်ခုနဲ့ပတ်သက်ပြီးတော့နိုင်ငံတော်ဒီနေပဲစီမှုဆိုတာနဲ့ဒီဆိုတာလက်ထက်မှာမှဒီဟာကိုစတုံးတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒါထူးထူးခြားခြားပေါ့နောက်တစ်ခုကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ရင်လည်းဒီတရားစွဲဆိုထားတဲ့အမှုက36မှုတာလင်းရှိပြီးတော့အဲ့ဒီအမှုရဲ့မှာမှစုစုပေါင်းတက်ကြွလှူရှာသူ124ဦးတိတိဒီတရားရင်ဆိုင်နေရတာကျွန်တော်တို့ကတွေ့ရတယ်အမှုတစ်ခုရဲ့မှာတဲ့ဆိုဒီပြုလုပ်မှုတစ်ခုအတွက်ကိုတရားစွဲဆိုတဲ့လူတွေအများကြီးတိုးတက်လာတာကိုကျွန်တော်တို့ကပြည်တိထားမိတယ်ဗျာ
ငြိမ်းစုစီပုံမှန်19နဲ့ကိုယ်တိုင်တရားစွဲဆိုခံထားရပြီးလက်ရှိတရားရင်ဆိုင်နေရတဲ့လူခွေလှူရှာသူဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှူရှာဆောင်ရွက်မှုကော်မတီရဲ့နှိုးစော်တိုက်တွန်းရေးမှုမတ်တင်စာရှင်းလင်းရေးကလည်း2018အကုန်2019အကူမှာကိုကျောင်းသားတွေနဲ့တက်ကြွလှူရှားသူတွေပေါ်ဖမ်းဆီးအရေးယူထောင်ချမှုတွေရှိနေတယ်လို့ပြောပါရယ
်2019 2020မှာဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်စိုးရင်နာတွေရှိတယ်အဲ့ဒါကတော့စိတ်မကြင်ရေကောက်ပွဲလာတော့မယ်ရေကောက်ပွဲအတွက်ကိုစပြီးတော့ view ဟာတွေကိုပါတီပြည်ပြချင်းကြတော့မယ်သူတို့ခင်းတဲ့ view ဟာတွေမှာအဲ့လက်ရှိအာဏာရပါတီကိုတိုက်ခိုက်လိုတာဖြစ်ပြီးအာဏာပါတီကလည်းသူတို့အာဏာဆက်လက်တည်ငြိမ်ရေးအတွက်ပဲဖြစ်စေလုံကြတဲ့အခါမှာဘယ်တော့မှဆိုပြည်သူတွေတဲကတက်ကြွလှူရှားသူတွေလူခွေကောက်ပွဲဆောက်ဆောက်သူတွေကသူကအမှားမှန်စွာပြည်သူဘက်ကရက်ခံပြီးပြောကြမှာပဲအဲ့လိုပြောလေလေအာဏာရတဲ့သူပဲဖြစ်စေလက်ရှိစစ်တပ်ကလည်းဖြစ်စေပေါ့နော်ပို့ပြီးတော့ကာကွယ်လာကြမယ်ပို့ပြီးတော့ခုခံလာကြမယ်အဲ့လိုဆိုရင်တက်ကြွလှူရှားသူတွေလူခွေကိုနားလဲတဲ့တက်ကြွပြည်သူတွေကပို့ပြီးတော့ဒီနှစ်သက်တွေမှာ2019 2020เนาะရုပ်ပဲနီးလာလေလေပြင်မှတ်ထားဒါထိမ့်သိမ့်ခံရလေလေပို့ဖြစ်လာနိုင်တယ်ဆိုတာမျိုးပေါ့เนาะဒါကိုလည်းကျမတို့တွင်ကြီးဖြစ်ရပါတယ
်အရက်သားဆွေရလက်ထက်လွှတ်တော်ထဲမှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေပုံမှန်တွေကိုပြင်ဆင်နိုင်မယ်ဆိုရင်တော့အခုလိုလှုပ်ရှားသူတွေပေါ်မှာဥပဒေပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထောင်ချနေတာတွေရော့ပါသွားနိုင်ခြေရှိတယ်လို့မျှော်လင့်ပေးမိဖြစ်လာနိုင်ခြေတွေကိုလည်းမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ်
သူရကဒါလင်းဒီတချို့ဟာဒီမှာမူဝါဒပိုင်းအပြောင်းလဲလုပ်တာမျိုးတွေအထူးဖြင့်အဲဒီကျွန်တော်တို့ဒီထောက်ပြထားတဲ့ဒီဥပဒေ၃ခုပေါ်မှာနည်းနည်းဆန်းဆန်းပြင်လိုက်မယ်ဆိုရင်အခုလာမယ့်2019မှာတရားစွဲဆိုတာတွေရော့ကျသွားလိမ့်မယ်ဖြစ်နေ။အဲ့ဒါကဒီဥပဒေပြင်ရုံနဲ့မပြေဘူးဒီဥပဒေနဲ့ဒီဖြည့်ဘက်ကာလမှာတရားစွဲဆိုခံထားတဲ့ဒီဒီပေါ်မှာအခုဒီပြန်လဲရုပ်သိမ်းတာနောက်တော့ကြတော့ပြန်လှုပ်ပြီးတော့ဒီလူငင်းချန်တာကိုပြရခြားတဲ့ပြင်ဒါတွေကိုပြန်လှုပ်ဖို့လိုတယ်အဲ့လိုလုံနိုင်ရင်တော့ဒီမရှိလာမယ့်ဟာတော့ကောင်းနိုင်ကြအများကြီးရှိတယ်တို့တော့လည်းပဲအခုလက်ရှိမြင်နေရတဲ့ပုံစံအရဖြည့်လျှော့ဖို့မခင်သာဘူးဒီပို့ပြီးအတင်းကျတဲ့အချိန်ကြီးဖြစ်အောင်လုပ်ဖို့ပဲစဉ်းစားတာကိုတွေ့ရတဲ့အတွက်ဒီ2019မှာလည်းအရန်ကောင်းတဲ့လက္ခဏာတော့ကျွန်တော်မမြင်နေဘူးဗျ
လွှတ်တော်တတ်တမ်းမကုံခင်မှာတော့ဒီမိုကရေစီစံနဲ့မညီတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးအရက်ဖက်အဖွဲ့အစည်းတွေဘက်ကတိုက်တွန်းဆောင်ရွက်သွားမယ်လို့လည်းမတ်တင်စာရှင်းလင်းရေးကအခုလိုပြောပါတယ်
။ကောင်းမွန်တဲ့ပြည်ပင်ကြောင်းလဲမှုဖြစ်လာအောင်ကောင်းမွန်တဲ့ပြင်ဆင်ချက်တွေဖြစ်လာအောင်ရက်ဖက်အဖွဲ့အစည်းရောပြည်သူတွေရပါဒါ2019မှာတိုက်တွန်းကြရမယ့်အခြေအနေရှိပါတယ်။ဆိုတော့တကယ်ရောဒီမိုကရေစီကိုသွားမဲ့ ဥပဒေကောင်းဖြစ်လာဖို့ဆိုဘယ်လိုဥပဒေကောင်းဖြစ်တဲ့တယ်လဲဟိုဘယ်လိုပြင်ဆင်မှုတွေဖြစ်တဲ့တယ်လဲဆိုရပ်ဘက်ခွဲစီကစပြီးကျင်းပမှုတို့မြင်တယ်
လွန်ခဲ့တဲ့2018ခုနှစ်အတွင်းရပ်သားဆိုရလက်ထက်တရားစွဲဆိုမှုတွေအများပြားရှိခဲ့တယ်ဆိုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကနှိမ့်ချုပ်စည်းရင်းကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်